ထရုတ်ပြည်သူလူမျိုးရေးတပ်မတော်ကမြန်မာနေဆက်ဒေသတရုတ်နိုင်ငံဘက်အချမ်းမှာဒီနေ့ဩဂတ်လ28ရက်နေ့ကနေ29ရက်နေ့အထိလက်နက်နဲ့ကြီးစံအစ်စ်တင်တုံးပြီးတော့ဆေးလေ့ကျင့်မှဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဆေးလေ့ကျင့်မဲ့နေမီဟာမူဇယ်မြို့နယ်အဆက်ကနေလောက်ကင်မြို့နယ်ဘက်အချမ်းထိပါဝင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကဒီမြန်မာနိုင်ငံနဲ့နေဆက်ဒေသမှာလက်နက်ကြီးအစ်စ်တင်တုံးပြီးတော့ဆေးလေ့ကျင့်ဖို့ဆောင်ရွက်တာတွေရှိလာနေတာပါ။စီးလေ့ကျင့်မှုဟာပတ်ပေါင်းစုံတားဆီးမှုနဲ့ပူရဲတိုက်ခိုက်ရေးစွမ်းရည်စမ်းသပ်ဖို့အပြင်နေဆက်ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအထွက်ဖြစ်တယ်လို့တရုတ်ကထုတ်ပြန်ထားပါတယ်။ဒီနေ့နေဆက်ဒေသမှာတရုတ်နိုင်ငံကစီးလေ့ကျင့်မှုတွေလုပ်တာနဲ့ပတ်သက်လို့မူဆယ်မျိုးအပေါ်တက်ရောက်မှုအခြေအနေဘယ်လိုဖြစ်လာနိုင်မလဲ။ဒေသခံတို့က VOA ကိုအခုလိုပြောပါတယ
်။ဆက်ချက်ကရင်းနှီးတော်တာရှိတယ်။ဒီလေးဟာစီးလေ့ကျင့်မှုလည်းရဝဲနေတယ်။တို့ကတို့နေဆက်ဒီလျှောက်ပြန်တန်းတာရှိတယ်ဘယ်လောက်ပါလဲမြန်မာဒီကရောဘာမှဟိုစီချမှုမရှိပါဘူးစီကြီးကအသိမာလာက30နှစ်ကျော်ဆိုတော့တနစ်တောင်ပြီးတော့မှာနော်ဟိုဒီမူဆယ်မားကတော့တနစ်ကျော်သွားပြီဘာလို့ဆိုတော့ဒီ30နှစ်ကိုမဖြစ်ခင်နေရရင်ဒီကရဆယ်လမ်းတော့မှာကတိုက်ခွေးတွေအကြီးကြီးဖြစ်တာဩဒါကြောင့်ဟိုဒီလေလူကတော့မိတော်မိနေတယ်ဒီနေ့ပြောတဲ့ကိုစီဝိုင်းကိုဟိုမိလေးတက်လို့စီကြီးတက်လို့ဟိုစီတော့ကျက်သေးနေကြတော့ဒီဟိုကကဝိုင်းနာတော့မှမိနေလောက်ကြတယ်ဆိုတော့
ဒီကိကစလို့သုံးရကြကြပါမယ်ဒီရွှေလီမျိုးအပါဝင်လေးနေရာစီးလေးကျင်တာတွေမှာတက်တွေဘလောက်မြန်မြန်ဆန်ဆန်ရွှေပြောင်းလှုပ်ရှားနိုင်တယ်ဆိုတော့စွမ်းရည်စမ်းသပ်ဖို့တက်ဖွဲ့ရိအနေနဲ့လက်နဲ့အပြည့်စုံကြိုက်ထားမှာဖြစ်တယ်လို့လေးတက်နဲ့လည်းပူရဲစီးလေးကျင်မယ်လို့တရုတ်ပြည်သူတက်မတော်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်တရုတ်အနေနဲ့ပုံမှန်အနေနဲ့စီးလေ့ကျင့်မှုတွေကိုတောင်တရုတ်ပင်လယ်ပြင်မှာသာလုပ်လို့ရှိပြီးဒီတစ်ခေါက်မှာတော့ပုံမှန်မဟုတ်တဲ့စီးလေ့ကျင့်မှုတစ်ခုဖြစ်နေတယ်လို့ထောက်ပြတာတွေလည်းရှိပါတယ်။တရုတ်ရဲ့နေဆက်တလျှောက်ပုံမှန်မဟုတ်တဲ့ဒီစီးလေ့ကျင့်မှုကမြန်မာပြည်ရင်းစစ်ရဲ့စီးရေးတင်းမာမှုအပေါ်တက်ရောက်မှုရှိလာနိုင်တယ်ဆိုတဲ့သုံးသပ်တာတွေလည်းရှိပါတယ်။စီးရေးနိုင်ငံရေးလိလာသုံးသပ်သူဦးတန်းစိုးနိုင်ကတော့တရုတ်စီးရေးလေ့ကျင့်မှုကပြည်ရင်းစစ်ချိန်ပြင်းနေတဲ့အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အခုလိုပြောပါတယ်။
ဝါကြီးရဲ့အခုပြည်ရဲ့ရပိုင်းကသဘောထားတွေကိုပုံဖော်နေတာလို့ကျွန်တော်ကတော့သဘောပေါက်ပါတယ်။ယူကသူတို့ဘာလုပ်နိုင်တယ်လဲဆိုတာကိုပြဖို့အတွက်ဒီနေ့ရှင်းပြတာလို့လုပ်တာ။အဓိကအဖြစ်တော့ကျွန်တော်တို့ဒီ DNL ဒီ MND ရဲ့နေ့ကဒီနေ့ကအခုကPDF ကိုပေါင်းပြီးတော့လှူရှားတော့မယ်အမြင့်စားတွေဖြစ်နေတဲ့အခါကျတော့အဲ့ဓာတွေအတွက်ကြိုတားထားတာပေါ့မင်းတို့အဲ့ဓာတွေဘလို့ကြနေလို့ရင်ပို့ပြီးတော့နော်အဲဘမဘီအစီအချင်းတွေကတူဆိုးသွားလိမ့်မယ်ဆိုတော့အခုကတော့အဲနမိတ်ပြရတာမဟုတ်ဘူးရအခုကတော့အကောင့်တင်နေပါပြနေတာဖြစ်တယ်စီရီးရစံပြီးလိုက်တယ်လို့ကျွန်တော်တော့ယူဆပါတယ်ခင်ဗျ
တရုတ်ပြည်မှာဆက်ဆံရေးနဲ့မြန်မာနိုင်ငံရေးလိလာသုံးသက်သူဒေါက်တာလှကျော်စောကတော့ဒီစီးလေ့ကျင့်မှုကတရုတ်ကစစ်ကောင်စီအပေါ်ဖျားပေးတဲ့သဘောဖြစ်တယ်လို့သုံးသက်ပြောဆိုပါတယ
်ဒီဘက်မှာရုပ်ရုပ်ရုပ်ရုပ်ဖြစ်တိုင်းသူတို့ကအဲ့မှာစီးလေ့ကျင့်ကနေလာလိုက်တယ်ဟိုတဘောတုန်းကလည်းမူဆယ်ပွဲမှာတိုက်ပွဲတွေဖြစ်တော့သူတို့အဲ့ဒီချွေလီဘက်မှာအဲ့လိုပဲလေ့ကျင့်ကနေလာလိုက်တယ်သူတို့ကတော့ဒါဟိုခင်းလို့ပြောတယ်ဗျာပါလေရှုတ်တင်ကာခွဲတာပေါ့နော်ရှုတ်တင်ကာခွဲတဲ့အနေနဲ့ဒီဘက်မှာရုပ်ရုပ်ရုပ်ဖြစ်တိုင်းသူအဲ့လိုလာလာလောက်တာပဲဟိုတိကျွေရည်ရွယ်ချက်ကဒီလိုပြဟိုဗမာပြည်ရဲ့ဟိုတိုက်ပွဲမှာပါဝင်တာပေါ့နော်မြောက်ပိုင်းဖွဲ့လေးတို့ဘာလို့လဲစစ်ကောင်စီနဲ့အားလုံးစုံပြီးနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့တွန်းနေတာဖြစ်တယ်နိဟုတ်အဲ့တော့မြောက်ဟိုဒီဟိုနည်းနေရတော့နေဆက်ကအဖွဲ့တွေကတော့တိကျွေကခွန်ရင်သွားတယ်စစ်ကောင်စီကအခုချိန်ထိဒီဆက်ဆံဆွေးနွေးစွဲပေါ်လာဖို့ရင်းနေတော့ဖြစ်တော့အဲ့ဒါဖြစ်လာရေးအတွက်သူတွန်းနေတဲ့ခင်ဗျာကြည့်ရတာ
ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဒီပထမအချိန်10-29စစ်စင်ရေးတိုက်ပွဲပြင်းထန်နေချိန်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ထိစပ်နေတဲ့တရုတ်မြန်မာနယ်စပ်တလျှောက်စီးရီးကျင်တာတွေရှိခဲ့ပါတယ်တရုတ်နိုင်ငံကစီးရီးကျင်မဲ့နေရာတွေဟာမြန်မာနိုင်ငံနမ်ခမ်မူဆယ်ပန်ဆိုင်မုံကိုနဲ့လောက်ကင်စတဲ့မြို့နယ်တွေနဲ့ထိစပ်နေတဲ့တရုတ်နိုင်ငံဘက်အချမ်းမှာဖြစ်ပြီးဒီဒေသအများစုကိုမြောက်ပိုင်းညီတော်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားတာပါရှမ်းပြည်နယ်မှာရောက်နေတဲ့တရုတ်နိုင်ငံသားတွေလုံခြုံရေးသတိရှိဖို့နဲ့ပြည်ပခန့်နယ်မြေတွေနဲ့ကင်းလွတ်တဲ့နေရာမှာနေကြဖို့ဓမ္မမဟုတ်ရင်လည်းနေရပြောင်းကြဖို့တရုတ်စိုးရွားကဒီလထဲမှာထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကလည်းကချင်ပြည်နယ်လွဲချင်းမြို့နယ်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံတေဟုန်ရှမ်းနဲ့ဂျိန်းဖော် ကိုပိုင်အုပ်ချုပ်ခွင့်ရစင်စုဒေတာလုံချွန်ခရိုင်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ကစီးလိတင်တာတွေလုပ်ခဲ့ပါသေးတယ်ရှင်။